ခန်းကြီး9အငယ်1မှ9ဒါရိမင်းကြီးနန်းဆန်၄နှစ်ခိတလူမြည်သောနဝမလ၄ရက်နေ့တွင်သာဝရဖျားရှိတော်၌ဆုတောင်းခြင်းငှာ၎င်းနှစ်ပေါင်းများစွာပြုတကဲ့သို့ပစ္စမလတွင်ငိုကြွေး၍ချိုးချံစွာကျင့်ရပါမည်လို့ဟုကောင်းကင်ဘုရားအရှင်သာဝရဖျား၏အိမ်တော်၌ရှိသောယေပရောဟိတ်နှင့်ပရောဖက်တို့အားမေးလျှောက်ခြင်းငှာ၎င်းရှရီစာယေခိမီလက်နှင့်သူတို့လူများကိုဖျားသခင်အိမ်တော်သို့ဆေလွတ်ကြတော့ကကောင်းကင်ဘုရားရှင်သာရဖျား၏နှုတ်ပတ်တော်သည်ငါဇာခရီးတို့ရောက်လာ၍ယေပရောဟိတ်တို့နှင့်ပြည်သူပြည်သားအပေါင်းတို့အားတင်ဆင့်ဆိုရမည်မှာအနှစ်80ပတ်လုံးတင်တို့သည်ပစ္စမလနှင့်တတ္တမလတွင်အစာရှောင်၍ငိုကြွေးမိတန်းတော့ကအကယ်စင်စစ်ငါအလိုရှိသည့်အတိုင်းငါအားအစာရှောင်ကြတော်လောစားတော့သောအခါ၌လေကိုအလိုအလျောက်စားတော့ကြသည်မဟုတ်လောယေရုရှလင်မြို့မပြည့်စီပင်၍ပတ်လည်၌ရှိသောမြို့ရွာတောင်မျက်နှာရက်နှင့်မြည်ညီသောရက်၌လူများတည်သောအခါရှေးပရောဖက်တို့ဖြင့်သာဝရဖျားကြွေးကြော်တော်မူသောအမိန့်တော်ပြည့်စုံပြီမဟုတ်လောဟုမိန့်တော်မူ၏အငယ်10မှ14ထိုအခါသာဝရဖျား၏နှုတ်ပတ်တော်သည်ဇာခရီးတို့ရောက်လာသည်ကားတရားအမှုကိုတရားသဖြင့်စီရင်ကြလောတနာချင်းကုနာစိတ်နှင့်တယောက်ကိုတယောက်ကျေးဇူးပြုကြလောမိဘမရှိသောသူမုတ်ဆိုးမှတကြွန်းတနိုင်ငံသားစီရင်သားကိုမညှင်းဆဲကြနှင့်တယောက်ကိုတယောက်မကောင်းသောအကြံကိုမကြံကြနှင့်ဟုကောင်းကင်ဘုရားရှင်ဒါဝရဖျားမိန့်တော်မူတော်လဲသူတို့သည်နားမထောင်ဘဲလွတ်အောင်ယုံကြ၏မကြားစေခြင်းကနာကိုပိတ်ကြ၏တရားစကားကို၎င်းကောင်းကင်ဘုရားရှင်သာရဖျား၏ဝိညာဉ်တော်သည်ရှေးပရောဖက်တို့ဖြင့်ထားတော်မူသောစကားကို၎င်းသူတို့သည်မကြားစေခြင်းကမိမိတို့စိတ်နှလုံးကိုစိန်ကြောက်ခဲ့သို့မာစေကြ၏ထို့ကြောင့်ကောင်းကင်ဘုရားရှင်သာရဖျားသည်အလွန်အမြတ်ထွက်တော်မူ၏ငါဟစ်ခေါ်၍သူတို့သည်နားမထောင်တကဲ့သို့တဖန်သူတို့သည်ဟစ်ခေါ်၍ငါလည်းနားမထောင်ဘဲနေပြီဟုကောင်းကင်ဘုရားအရှင်သာရဖျားမိန့်တော်မူ၏သူတို့မတိသောလူမျိုးအပေါင်းတို့တွင်လေပွေတိုက်၍ငါလွင့်ပြီထို့ကြောင့်သူတို့ပြည်သည်လူစိတ်ညံလျက်ရှိ၍အဘယ်သူမျှမတော်မလားတာယာသောပြည်သည်တုတ်တင်ပယ်ရှင်းရာဖြစ်လိမ့်မည်တကားဟုမိန့်တော်မူ၏